ကျမတော်မူပါစဒူတော်မောင်ရေအဘတို့ရန်ကုန်မြို့မှာတရားမဝင်ဖွင့်လှစ်ထားတဲ့စေကန်းတွေအကြောင်းမင်းစီကိုစာရေးခဲ့ဘူးတယ်နော်အခုဒီအကြောင်းကိုပဲထပ်ပြီးရေးကျင်တယ်ဒူတော်မောင်အစိုးရအသစ်တက်လာပြီးနောက်ပိုင်းမှာဒီတရားမဝင်စေကုကန်းတွေဟာမေးမိန်ပျောက်ကွယ်မသွားပဲအရင်တိုင်းဆက်ပြီးခေါင်းထောင်မြဲခေါင်းထောင်နေစေပါငါတူဘဲမဂဇင်းဘဲဂျာနယ်ကိုပဲလှန်လိုက်လှန်လိုက်အဲ့ဒီတရားမဝင်စေကန်းကြော်ညာတွေကိုစာမျက်နှာပြည့်ခန်းခန်းနာနာမြင်တွေ့နေကြရတယ်အဲ့ဒီစေကန်းတွေဟာလူစီကားရနေရာတွေမှာလဲသူတို့ရဲ့လက်ကမ်းကြော်ညာတွေကိုဖြန့်ဝေနေခြင်းအပြင်သူတို့စေကန်းတွေကိုလူသိများလောက်အောင်ဖောက်သည်တွေတိုးပွားလောက်အောင်ပေါ်ပေါ်တင်တင်ပရိုမိုးရှင်းလုပ်နေကြတော့မယ်ငါတူအထူးသဖြင့်လိတ်ကောင်းယောဂအဆိုင်ဦးလန်းချောင်းယောဂကစလို့လိန်နဲ့သက်ဆိုင်တဲ့အမျိုးသားယောဂအမျိုးသမီးယောဂတွေကိုလည်းညဉ့်ဉန်းစပေအဆင့်နီးပါးရေးသားပြီးဖောက်သည်တွေကိုမြူဆွဲဖျားယောင်းတတ်ကြတယ်။ရာနှုန်းပြည့်ယောဂပျောက်ကင်းရမယ်ဆိုပြီးအာမခံချက်တွေလည်းပေးတတ်ကြတယ်။တကယ်တမ်းတော့အဲ့ဒီစေကန်းတွေအားလုံးဟာလိုင်စင်မရှိဘဲတရားမဝင်ဆေးကုသနေတဲ့ဆေးကန်းတွေဖြစ်ပြီးအားလုံးဟာအလင်းအညာတွေကြီးပါပဲငါတူ။ဘာအာမခံချက်မှလည်းမရှိဘဲဆေးကုသစိတ်ကိုလည်းကြောက်ခမန်းလိလိတောင်းယူတတ်ကြတယ်။တရုတ်တိုင်းရင်းဆေးနဲ့အင်္ဂလိပ်ဆေးတွေကိုရောသမှပြီးလူနာတွေကိုပေးတတ်ကြတယ်။အထူးသဖြင့်အဲ့ဒီဆေးကန်းကဆေးကုသသူတွေဟာဆေးကုသခွင့်လိုင်စင်မရှိတဲ့တရုတ်လူမျိုးတွေဖြစ်ကြပြီးမြန်မာစကားကိုတောင်ကောင်းကောင်းမပြောတတ်ကြပါဘူး။သူတို့ဟာမြန်မာနိုင်ငံသားတရုတ်လူမျိုးတွေနဲ့ပူးပေါင်းပြီးသူတို့တရားမဝင်စေကန်းတွေကိုငါတို့မြန်မာနိုင်ငံထဲမှာလာဖွင့်နေကြတာပါငါတူဘယ်လိုဗီဇာဘယ်လိုလုပ်ငန်းလုပ်ကင်ခွင့်တွေနဲ့လုပ်ကင်နေကြလဲဆိုတာတော့အဘလည်းမပြောပြတတ်ပါဘူးတေးကြတာကတော့သူတို့ဟာလူနာတွေဘက်ကတစုံတစ်ခုနစ်နာခဲ့ရင်ဘာတာဝန်ယူမှုမှမရှိသလိုယောဂပျောက်ကင်းမှုတိတိကျကျအာမခံချက်မျိုးလည်းမပေးနိုင်ကြပါဘူးရန်ကူတွေဖြစ်တဲ့အတွက်ယောဂနာမည်ကိုသူတို့ပါဇက်တဲ့ရှိတဲ့နာမည်တက်ပြီးသူတို့ပေးခြင်းနဲ့ဆေးကိုပေးထက်လိုက်တာပါပဲငါတူအခုအဲ့ဒီတရားမဝင်ဆေးကုကန်းတွေဟာရန်ကုန်မြို့ကအထင်ကရမြို့နယ်တွေဖြစ်တဲ့လမ်းမတော်လတာပပဲတန်းပဟန်းလိုမြို့နယ်တွေမှာပေါ်ပေါ်တင်တင်အခြေချနေတဲ့အပြင်ခုဆိုမန္တလေးလာရှိုးတောင်ကြီးကျိုင်းတုံမော်လမြိုင်စတဲ့မြို့ကြီးတွေမှာပါပြန့်နှံ့အခြေချနေကြပြီငါတူဒီနေရာမှာငါသိကျင်တာကဒီဆေးကန်းတွေဟာတရားမဝင်ဆေးကန်းတွေဖြစ်တဲ့ဆိုတဲ့အကြောင်းလူတော်တော်များများကသိနေကြတဲ့အပြင်တချို့သတင်းမီဒီယာတွေကဖွင့်ချအသိပေးနေပေမဲ့လည်းသက်ဆိုင်ရာတာဝန်ရှိသူတွေကအခုထိဘာကြောင့်အရေးမယူပဲဒီအတိုင်းလွှတ်ပေးထားရတယ်လဲဆိုတာကိုပါအဲ့ဒီဆေးကန်းတွေရဲ့ကြော်ညာတွေမှာလိမ့်စာအတိအကျပါတဲ့အတွက်ခက်ခက်ခဲခဲရှာနေကြရလဲမလိုပါဘူးသက်ဆိုင်ရာမျိုးနယ်လိုက်လွတ်တော်အမတ်တွေကျန်းမာရေးဌာနတွေနယ်ဒိန်းတွေကနေတဆင့် Fast and Fair တွေကိုနိုင်ပိုင်းတွင်ရနိုင်ပါလျက်နဲ့မျက်နှလွှဲကဲပြစ်လှုပ်ထားတာဟာတရားဥပဒေကိုမျက်ကွယ်ပြုရာကြာနေပါတယ်ငါတူဒါကြောင့်လဲဥပဒေချိုးပေါက်သူတွေကဇက်ရဲလက်ရဲစိတ်ထင်တိုင်းလှုပ်ချင်တိုင်းလှုပ်ခွင့်ရနေကြတာပါတလောကပဲမန္တလေးမြို့ချမ်းအေးတာဆန်ကတော်ဝင်ဆေးကန်းမှာဗီဇာမရှိတဲ့တရုတ်လူမျိုးတွေကဆေးကုသခွင့်လိုင်စင်မရှိဘဲနဲ့ဆေးကုသခဲ့ကြတယ်မဟုတ်လားဒါအပြင်ညဉ့်ညံတပ်ပုံတွေပါတဲ့လက်ကမ်းစာဆောင်တွေကိုလည်းလက်ပူးလက်ကျက်မိခဲ့ကြတယ်ဒီလိုအမှုမျိုးဟာအာမခံမရပေမဲ့ဆေးကန်းပိုင်ရှင်ကိုအာမခံပေးပြီးတရားရင်ဆိုင်စေခဲ့တယ်တရားခံဟာယုံကျင်းကိုလည်းအကျဉ်းချင်းပြက်ကွက်ခဲ့တယ်ဒါပေမဲ့ကျွန်ခုနှစ်ရက်နေမှာတော့အမှုကိုမှားယွင်းအမှုအနေနဲ့တတ်မှတ်ပြီးချမ်းအေးတာဆန်မြို့နယ်တရားသူကြီးကဂွင်းလုံးကျွလွတ်ပေးခဲ့တယ်။ဒါလောက်တက်သေးတာရကအခိုင်အမာလက်ပူးလက်ကျက်မိတာတော့တရားသူကြီးကတရေသေးလွတ်ပေးလိုက်တာဟာငါတို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုကဘလောက်အထိရုပ်ရင်းပြက်စီးနေတယ်လဲဆိုတာမိမောင်းထိုးပြလိုက်တာပါပဲငါတူ။ဒါဟာအစိုးရသစ်တက်လာပြီးနောက်ပိုင်းမှာရုပ်ပြက်ဆင်းပြက်အဖြစ်ခဲ့ဆုံးတရားရုံးဆုံးပြက်ချက်တစ်ခုဖြစ်တဲ့အတွက်အစိုးရတဲ့ပုံရိပ်ကိုလည်းအနည်းနဲ့အများထိခိုက်စေတာတော့အမှန်ပါပဲငါတူဒီမတမာမှုဟာအခုလက်ရှိအချိန်ထိလိုင်စင်မရှိသေးတဲ့တရားမဝင်ဆေးကုကန်းတွေလက်မထောင်နေနိုင်သေးတဲ့အချက်တစ်ချက်ပါပဲအခုချိန်ထိလက်ကမ်းစာဆောင်တွေကြော်ညာတွေနဲ့ကြော်ညာနေကြတာဟာမင်းတို့ဘလို့ပြောပြောမင်းတို့တရားဥပဒေစိုးမိုးမှုပြတ်တုံးနေသေး၍ငါတို့တရားမဝင်ဆေးကန်းတွေအညွန့်တလူလူရှိနေဦးမှာပဲလို့ပြောနေသလိုပါပဲငါတူမိအေးနှခါနာကြရတာတော့ငါတို့ပြည်သူတွေပါယောဂပျောက်ချင်လုံးလို့စေကုသစိတ်တွေအစမတန်ပေးပြီးကုကြတခုခုဖြစ်လာရင်တာဝန်မြူပဲခေါင်းဆောင်တာကိုခံရသက်ဆိုင်ရာတာဝန်ရှိသူတွေကိုတိုင်ကြားပြန်တော့လေမျက်နှလွဲကဲပြစ်ခံကြရပါတယ်ငါတူမျက်နာကြည့်ရဟင်းဘက်ပါမိများမိနိုင်ငွေများငွေနိုင်ခဲ့ဟာဒီမိုကရေစီကိုကျင့်သုံးနေတဲ့နိုင်ငံတနိုင်ငံမှာမရှိသင့်မဖြစ်သင့်တော့ပါဘူးငါတူကဲပါလူကလေးရေငါတို့နိုင်ငံလဲတရားဥပဒေစိုးမိုးတဲ့နိုင်ငံတနိုင်ငံအမြန်ဖြစ်ပြီးမင်းလဲတရားမဝင်စေကုသကံတွေနဲ့ကင်းဝေးနိုင်တဲ့ကျဲမာတဲ့လူငယ်တယောက်ဖြစ်နေပါစေလို့အဘဆုတောင်းပေးလိုက်ပါရယ်ကွယ်မင်းလဲအားရင်ငါစီစာပြန်ရေးပါဦးမင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာသောမင်းရဲ့အဘစန်နီဦး